အရှေ့ဥရောပကအာမေးနီးယားနိုင်ငံအခြေဆိုင်အော်ရိုရာလူသားချင်းစာနာမှုဆိုင်ရာဦးဆောင်ဦးရပြုတဲ့အဖွဲ့အစည်းကနေကမ္ဘာတစ်ဝန်းကိုကြိုဆွန်ပြီးတော့ပရာဟိတအကျိုးတဲ့ဖို့သူတွေကိုနှစ်စဉ်ဂုဏ်ပြုခြင်းမြင့်နေရာမှာ2018ခုနှစ်အတွက်3ဦးကိုစကားတင်ရွေးချယ်ထားမှာမြန်မာနိုင်ငံကရိုဟင်ဂျာရှင်တွေဦးကျော်လာအောင်လဲပါဝင်ပါတယ်။တည်ဆင်းတဲ့အခုလိုဂုဏ်ပြုရွေးချယ်ခံရတာနဲ့ပတ်သက်ပြီးတော့ကျွန်မကပဲတင်ဆက်ပေးပါမယ်ရှင်။Aurora Humanitarian Initiative ကလူသားချင်းစာနာတဲ့ကိစ္စရပ်တွေမှာထက်တဲ့ဝင်ဝင်ပါဝင်ဆောင်ရွက်နေသူတွေကိုပေးအပ်တဲ့ Aurora စုကိုဂျွန်လ6ရက်နေ့မှာကြေညာပေးအပ်မှာဖြစ်ပြီးတိစုအတွက်စကားတင်ရွေးချယ်ဂုဏ်ပြုခံရသူ3ဦးထဲမှာမြန်မာနိုင်ငံကဦးကျော်လာအောင်ပါဝင်ပါတယ်။ Rohingya ရှိနေတဲ့ဦးဖြစ်တဲ့ဦးကျော်လာအောင်ကရခိုင်ပြည်နယ်စစ်တွေမြို့တက္ကပင်ကျေးရွာမှာနေထိုင်ပြီးခွဲခြားဆက်ဆံမှုတွေနဲ့ဒီမိုကရေစီအရေးကိစ္စတွေမှာညှဉ်းပန်းစွာပါဝင်လှုပ်ရှားခဲ့တာကြောင့်သူ့ကိုအခုလိုဂုဏ်ပြုရလို့စုပေးအဖွဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ပညာရေးကျန်းမာရေးကိစ္စတွေမှာလည်းသူပါဝင်ဆောင်ရွက်ခဲ့တာနဲ့ပတ်သက်လို့ဦးကျော်လာအောင်က VOA ကိုအခုလိုပြောပါတယ်
။ကျွန်တော်ကအဲ့ဒီလူမှုရေးကိစ္စတွေမှာကျွန်တော်လုပ်တဲ့ not organized လုပ်တဲ့ကလေးတွေကိုကျွန်တော် organize လုပ်ပြီးတော့ဖွဲ့ဖွဲ့တဲ့ဖွဲ့ပြီးတော့ဘလို့ဘလို့ဒုက္ခရောက်လဲဘလို့ဘလို့ကျန်းမာရေးကိစ္စဘလို့လုပ်ရမယ်ဆိုတာကျော်ပညာရေးကိစ္စလူတွေကပညာမတတ်ဘူးဆိုရင်ကျွန်တော်နိုင်ငံဟုတ်တာဒုက္ခရောက်သွားမယ်။ပညာမတတ်ဘူးဆိုရင်ဒီလူမျိုးတမျိုးဒုက္ခရောက်မှာမဟုတ်ဘူးကိုယ်နိုင်ငံလေးနားတယ်အဲ့ဒါခဏတော့ပညာသင်ကြတော့ပညာမတတ်ဘူးဆိုရင်ဟိုသူတို့ကိုအကျဉ်းသမားတွေကစီယုံကိုလွေတယ်ကျွန်တော်ကငင်းခင်းရဲနဲ့ကိုယ်နိုင်ငံကိုတဒတာဘလို့ကူညီနိုင်လဲဒီလူတွေပညာတတ်သွားပြီဆိုရင်ဒီအစခတဲ့ကဒီအစိုးရအဆက်ဆက်ကဒီလူတွေပညာမတတ်အောင်လုပ်ထားလို့ဒီနိုင်ငံဒီလိုဖြစ်သွားတာ
။အော်ရိုရာစုရွေးချယ်ဖို့နောက်ဆုံးစကားတင်သုံးဦးထဲမှာဦးကျော်လောင်းနဲ့အတူအမေရိကတိုက်အလဲပိုင်းကရွှေပြောင်းလုပ်သားတွေကိုကူညီဆောင်ရွက်ပေးနေတဲ့မက္ကဆီကိုနိုင်ငံကဖာတာကက်စီလိုနဲ့အမျိုးသမီးတွေအကြမ်းဖက်ခံရတာကိုကာကွယ်ပေးနေတဲ့အိန္ဒိယနိုင်ငံသူခရစ်နမ်တို့လည်းပါဝင်ပါတယ်။ခုလိုစုစကားတင်စီးရင်မှာပါခဲ့တာနဲ့ပတ်သက်ပြီးဦးကျော်လောင်းကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
ဒီမတရားသဖြင့်ခံရတာကိုကျွန်တော်မကြိုက်ဘူးအဲ့ဒါကျွန်တော်တရားရုံးမှာလိုလာတာတရားရုံးမှာကျွန်တော်နေပေါင်းနဲ့စင်းလင်းနေကျွန်တော်ဆက်ရှင်ကြီးဆက်ဆက်လက်ထက်မှာကျွန်တော်လေးလို့စီလိုလာတယ်ဆိုတော့ကျွန်တော်အဲ့ဒါအဲ့လိုလိုလာတယ်ဆိုတော့ကျွန်တော်ကမတရားသဖြင့်လူတယောက်ဒုက္ခရောက်တယ်လူတယောက်ကိုညှဉ်းပန်းနေဆက်တယ်ဆိုတော့ကျွန်တော်မမြင်ချင်ဘူးအဲ့ဒါကျွန်တော်ဗီဇပဲကျွန်တော်ဗီဇဆိုတော့ကျွန်တော်ဂျာဒီပဲကျွန်တော်လုံနေကြတယ်ဆိုတော့ဒီအော်ရိုရာကအဲ့လိုကြီးလိုက်တာကျွန်တော်လေးဝန်တော်ဝန်တာပါတယ်ဒါမဲ့ဟိုသွားဖို့နည်းနည်းဟိုစားဖြစ်တယ်အခက်ခဲဖြစ်မလားမသိဘူးအဲ့ဒါပဲ
ဒီနေ့အတွက်ပေးအပ်တဲ့အော်ရိုရာစုကိုကမ္ဘာတဝန်းပရာဟိတအကျိုးတဲ့ပို့သူပေါင်း950တဲ့ကနောက်ဆုံး3ယောက်ကိုရွေးချယ်ခဲ့တာဖြစ်ပြီးစုပေးပွဲအခမ်းအနားကိုလာမယ့်ဇွန်လ6ရက်အာမေးနီးယားနိုင်ငံမှာပြုလုပ်သွားမှာဖြစ်ပါတယ်အခမ်းအနားမှာစုရှင်၃ဦးထဲက2ဦးကိုချက်မှန်ရွေးချယ်ပြီးလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေအတွက်စုချင်းငွေအဖြစ်အမေရိကန်ဒေါ်လာ100,000ချီမြန်မာဖြစ်ပါရဲ့ရှင်။